မြန်မာတမတော်ကိုသရော်စာဆောင်းပါးရေးသားမှုအတွက် The Voice Editor ချုပ်ဦးကျော်မင်းစွေနဲ့ဗြိတိရှားကိုကိုမောင်တို့ကိုပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖမ်းဆီးလိုက်တာဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညွှန်းတွေကိုဖောက်ပြရာရောက်တယ်လို့ပြင်သစ်အခြေစိုက် RSF ကနေစီမချသတင်းနောက်များအသင်းကပြောပါတယ်သရော်စာရေးသားမှုဟာရာဇဝတ်မှုမမြောက်ဘူးလို့သတင်းသမားတွေနဲ့ဥပဒေကြွန့်ကျင်သူတွေကထောက်ပြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါတမရော်ကရိုက်ကူးထုတ်လုပ်တဲ့ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုတစ္ဆာဆိုပြီး The Voice Channel မှာသရော်စာရေးသားမှုအတွက် The Voice Weekly Channel နဲ့သတင်းစာ Editor ချုပ်ဦးကျော်မင်းစွေနဲ့ဗြိတိရှားကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ကဗဟန်းမြို့နယ်ရဲစခန်းကဇွန်လ2ရက်တောက်ကြာနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။အစိုးရစစ်တပ်ကဒီသတင်းသမားနှစ်ဦးပေါ်အခုလိုအရေးယူဖမ်းဆီးတာဟာနိုင်ငံတကာစံချိန်စံညွှန်းမှုဖောက်ပြရာရောက်တယ်လို့ပြည်ထောင်နိုင်ငံပဲရစ်မြို့အခြေစိုက်နယ်စည်းမခြားသတင်းတောက်များအသင်း RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဘန်ညမန်အစ်မေးကဝေဖန်လိုက်ပါတယ်
It is really against all international staff only exercise their
တရင်သမားမျိုးကိုဖမ်းဆီးတဲ့လူရဟာနိုင်ငံတကာလုံထုံလုံနီးစံရီးစံညွန့်နေနဲ့ဆန့်ကျင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်နဲ့လွတ်လပ်စွာသတင်းရယူခွင့်ဆိုတဲ့အချက်တွေကိုဆန့်ကျင်နေလို့ဖြစ်ပါတယ်အစိုးရစစ်တပ်ရဲ့လှုပ်ဆောင်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေရကိုအလေးမထားဘူးဆိုတာပြသရလဲရောင်းနေပ
ါဒါအပြင်ကြည်တော်စုတစ္ဆာဆိုပြီးတယောစာရေးသားတာဟာရာဇဝတ်မှုမမြောက်ဘူးလို့ဘန်ဂျမင်အစ်မေးကထောက်ပြပါတယ
် Express their opinion their right to inform satirize to mock that is also a fundamental right
ဒီရေးသားမှုတွေဟာရာဇဝတ်မှုမမြောက်ပါဘူးဒါဟာသူတို့ရဲ့ထင်မြင်ယူဆချက်ကိုရေးသားကြတာဖြစ်တယ်လို့ဆောင်းပါးရှင်တွေသတင်းသမားတွေအနေနဲ့သူတို့အမြင်ကိုလွတ်လပ်စွာရေးသားခွင့်လောင်ပြောင်းခွင့်လည်းရှိကြပါတယ်ဒါသူတို့အခွင့်အရေးဖြစ်ပါတယ်။ဟာသလုတ်ရေးသားတာကိုတင်မမှုနဲ့စွဲရင်တောင်အစီဖြတ်မှုမြောက်ကြောင်စစ်တပ်ဘက်ကစစ်စီပြဖို့ခက်ပါလိမ့်မယ်။ရာဇဝမှုမြောက်တဲ့စီဖြတ်မှုကတော့လုံးဝမဟုတ်ပါဘူး။အခုကိစ္စမှာစစ်တပ်ကတရားစွဲဖမ်းဆီးတာဟာသတင်းသမားတွေလှုပ်ဆောင်ခဲ့မှုနဲ့အရေးယူခံရတာမမျှမတဖြစ်နေပါတယ
်။တကယ်တော့တရော်စာရေးသားမှုဟာဘယ်လို့မှအရေးမယူတဲ့တဲ့ကိစ္စဖြစ်တယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူအခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။66ကညီနဲ့ဆက်ဆိုရအောင်။ဒီမှုမြောက်နေလားဆိုတော့ကဒီတေယောဇာရီရေးတယ်ဆိုတာတော့ညာဥရိယဘလူးမောက်အရေးမယူတဲ့ကိစ္စရမျိုးပေါ့နော်။ဒီတေယောဇာရဲ့သဘောတော်ကနားလေလေဆိုလို့ရှိရင်တော့ဒီကိစ္စကဘာမှပြဿနာမရှိဘူး။အခုကတေယောဇာရဲ့သဘောတော်ကနားမလည်ရရင်ဒီလိုသာပါအခြေလက်တရားလည်းအချိန်ကြိုက်သွားဖြစ်နေတဲ့အခါဖြစ်တော့တမတော်ဟာဒီကိစ္စပေါ်မှာအစာမကြည့်ဝင်တဲ့အခုလိုဆွဲဆိုတယ်လို့ကျွန်တော်ကမြင်ပါတယ်
သတင်းသမားနှစ်ဦးပေါ်အခုလိုအရေးယူလိုက်တဲ့အပေါ်နေစည်းမချသတင်းတော့များအသင်း RSF ကပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့ပြောဆိုလိုက်ပြီးဒီသတင်းသမားနှစ်ဦးကိုလှုပ်ပေးဖို့ RSF ကတောင်းဆိုကြောင်းဘန်ဂျမင်အစ်မေးကပြောပါတယ
် So we are calling for an immediate release of the two journalists abandon of all charges and an emergency this is
ဖန်တာရဲ့သတင်းသမားနှစ်ယောက်ကိုချက်ချင်းကျွင်းချက်မရှိလှုပ်ပေးဖို့တောင်းဆိုပါရယ်သူတို့ဘောဆွဲထားတဲ့အမှုတွေကိုလည်းပြန်လဲရုပ်သိမ်းပေးဖို့ကျွန်တော်တို့တောင်းဆိုပါရယ်ဒါအပြင်နိုင်ငံတကာစံနှုန်းနဲ့မကိုက်ညီတဲ့ဆက်သွယ်ရေးပုံမှန်66ဂါကိုလည်းအမြန်ဆုံးရုပ်သိမ်းပေးဖို့ NLD အစိုးရကိုတောင်းဆိုလိုက်ပါရယ
်ပြည်ထောင်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုတစ္ဆာဆိုပြီးတရားစာရေးသားမှုအတွက်တမတော်က The Voice Channel နဲ့သတင်းစာကိုပုံမှန်66ဂါကြီးနဲ့အရေးယူနိုင်ဖို့မေလ19ရက်နေ့ကလေးကတတိပေးကြတာဖြစ်ပြီး The Voice ဘက်ကလည်းပြန်လည်တောင်းပန်စာတရားဝင်ဖော်ပြခဲ့ပါတယ်ခင်ဗျာ